မြန်မာနိုင်ငံမှာရက်စစ်တပ်အားမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်။နိုင်ငံတော်ကရက်စစ်မီလုံးဝမရတာနဲ့ရတချက်မရတချက်ဖြစ်နေတာကနိုင်ငံရဲ့စွန့်ရင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါ။ရက်စစ်တပ်အားလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုးပြန်ရင်းနှီးရုံနံဖို့လိုသလိုစီမံကိန်းတွေကိုသုံးစမြန်မြန်အကောင့်ထဲပေါ်တင်တယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။ရှက်စစ်တားအားပေးဝေတဲ့ခန္ဓာအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်ဓာတ်ကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ခိုင်မာလာတာကြောင့်ရောရှက်စစ်တားအားသုံးစွဲမှုပိုများလာတာကြောင့်မှရှက်စစ်တားလိုအပ်ချက်မြင့်တက်လာတာဖြစ်တယ်လို့အစိုးရကစားရဲမှဖော်ပြထားပါတယ်။ရက်စစ်တားအသုံးဆွဲမှုဟာ2030ခုနှစ်မတိုင်ခင်မှာပြင်းပြလိုအပ်ချက်နှစ်စဉ်17ရာခိုင်နှုန်းတိုးလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ရက်စစ်မီပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်ရက်စစ်တားနဲ့ပတ်သက်တဲ့အခြေခံအခက်အခဲတွေကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့2019ဇန်နဝါရီအတွက်စီးပွားရေးစောင့်ကြည့်အစီအစဉ်ထံသာမှထောက်ပြထားပါတယ်။မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့အလှည့်ကျမီပေးစနစ်နဲ့ရက်စစ်မီပေးနေပါတယ်။
မဟာမိတ်နိုင်ငံကဆက်ဆံရေးတိုးမြှင့်ဆောင်ရွက်ဖို့ဆိုတဲ့ရည်ချက်နဲ့ခီးစဉ်စတင်မှုတရုတ်တမန်ရှီကျင့်တင်ဟာမကြသေးခင်နိုင်ပိုင်တွင်ကတည်းကမြောက်ကိုရီးယားနိုင်ငံမျိုးတော်တွင်ရောင်းဝင်ရောက်တော့ပါပြီ။ဒီခီးစဉ်တွင်မြောက်ကိုရီးယားနဲ့အမေရိကန်အကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার ရေးကိစ္စကိုပါဆွေးနွေးကြမှာဖြစ်ပါလေ။နေ့ကြမှာတမရရှိရဲ့ဒီခီးစဉ်ဟာတရုတ်ခေါင်းဆောင်တူဦးအနေနဲ့ဆလင်းနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးကျင်းပရောက်တဲ့ခီးစဉ်လည်းဖြစ်ပါလေ
။ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဂျင်စင်နေကြပါတယ်။ကုန်ချမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုရဲပလတ်စတစ်တွေ၊ electronic ကုန်ပစ္စည်းဟောင်းတွေအရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေတာဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်။ရေရှည်တည်တံ့ရေးဘလို့တိုးမြှင့်ပူးပေါင်းဆောင်ရွက်မလဲဆိုတာအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာ၄ရက်ကြာဆွေးနွေးနေကြတာဖြစ်ပါတယ်။